ရှင်ခင်ဗျာဒီမနက်ကမှလူခွေချူပေါင်းမှုဆွဆွဲချက်တွေလို့ပြဿနာကြီးကြီးမားမားနဲ့ကြုံရတဲ့အခါမျိုးတွေမှာစုံစမ်းစစ်ဆေးဖွဲ့ဖွဲ့စည်းပြီးဖြေရှင်းမှုကြိုးပမ်းမှုတွေမှာခက်ခဲခဲကျွန်တော်တို့တွေ့လာနေရပါတယ်ဒါပေမဲ့အာဏာဝင်ရဲ့စုံစမ်းစစ်ဆေးမှုတွေပေါ်မှာမချာခဏဆိုလိုပဲတန်မြတ်အမြင်တွေဝေဖန်တာလည်းရှိပါတယ်ဆိုတော့အများယုံကြည်ကိုးစားနိုင်တဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုနေကြလဲအမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြရမလဲဆိုတော့ဆွေးနွေးဖို့စီစဉ်ထားပါတယ်ကိုကျွန်တော်တို့ဆွေးနွေးမဲ့ပုံကိုယ်တွေကပြည်နိုင်ဆွေးနွေးပေးမဲ့သူတို့ချို့လဲဒီလိုင်းပေါ်ရောက်နေပါပြီဆိုတော့ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဒီကံမျိုးတွေမြစ်ဆုံစီမံကိန်းလေကောင်းစီမံကိန်းလို့တဘာပအဝင်ချင်းလူမှုဘဝရနဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေမှာစုံစမ်းစစ်ဆေးရေးဖွဲ့ဖွဲ့ပြီးအဖြေရှာဖို့ကြိုးစားလာရတယ်တကယ်တော့ကောင်းတဲ့အလေးထားဆိုတာသိကြပါတယ်ဒါပေမဲ့ပြည်တွင်းမှာပြည်ပမှာပါဒီမကြာခဏစုံစမ်းရေးလုပ်ငန်းတွေအပေါ်မှာအားမလို့အားမရပြောရတယ်ရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးတော့ဒီမြန်မာနိုင်ငံကဒီမြန်မာချင်းမြန်မာအဖွဲ့ဒါကြတော့ဥအောင်မျိုးမဲသဘောထားကိုကြားချင်ပါတယ်ဆိုတော့ဒီစုံစမ်းစစ်ဆေးအဖွဲ့အပေါ်မှာရေဝီကတုံ့တက်မယ်ဆိုရင်ကျင်းနဲ့လောက်ဆရာအခြေအနေရှိရလားဥအောင်မျိုးမဲ
ကျွန်တော်တို့ဒီမှာပေါ်ပေါက်ခဲ့တဲ့လူခွင်ကြီးနဲ့ပတ်သက်ပြီးတော့ဒါမှမဟုတ်အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့စုံစမ်းမှုတွေမှာတကယ်တမ်းပြောမယ်ဆိုအားရမှုမရှိပါဘူး။ဒါကြောင့်လဲဆိုတော့ကျွန်တော်စုံစမ်းစစ်ဆေးမှုပေါ်ပေါက်လာခြင်းကဒီအချက်တွေကိုပြည်သူလူထုကနေလိုအပ်တယ်။အမှန်တိုင်းသိခြင်းတယ်ဆိုတဲ့အရာတွေအပြင်ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးလှုပ်ဆောင်ရမလဲ။ပါဝင်ပတ်သက်တဲ့သူတွေကြက်တခါဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေကိုဘယ်လိုမျိုးအရင်ဆောင်ရွက်မယ်ဆိုတည်ကျင်တဲ့စံတရအမြင်ရပါပါတယ်။ဒါပေမဲ့ကျွန်တော်ဒီမှာလုပ်ခဲ့တဲ့စုံစမ်းစစ်ဆေးရေးနဲ့ပတ်သက်တဲ့ကိစ္စဆိုတချို့ကဒီလိုမျိုးပါဝင်တဲ့သူတွေရဲ့ပက်လိုက်မှုနော်လွတ်လပ်မှုမရှိတဲ့အချက်ကိုလူတွေထောက်ပြတာရှိတယ်။ဒုတိယတစ်ချက်ကတော့သူတို့ရဲ့လှုပ်ထုံးလှုပ်နှီးတွေမှာလှုပ်ဆောင်ပေမဲ့ထပ်ပေါ်လာတဲ့အကြံပြုချက်တွေကတကယ်တမ်းကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်နိုင်သောအကျိုးရှိသောအရာတွေမဖြစ်တဲ့ဟာမျိုးကျွန်တော်တွေ့တယ်။နောက်ထပ်အဆိုးဆုံးတစ်ခုကတော့စုံစမ်းစစ်ဆေးကော်မရှင်တွေကဆက်ဆက်ချင်းမှာစိတ်ဝင်စားမှုရှိပေမဲ့နောက်ပိုင်းမှာအခြားရှုသွားတဲ့အရာတွေဖြစ်နေပါတယ်။ဒီသုံးချက်တွေကြောင့်ကျွန်တော်တိုင်းပြည်မှာလှုပ်ဆောင်ခဲ့တဲ့အရာတွေကအသိပြောအောင်မျိုးမရှိဘူး။နောက်တစ်ခုကစုံစမ်းစစ်ဆေးမှုလှုပ်ဆောင်တဲ့အချိန်မှာတကယ်လို့မလိုလားအပဲနဲ့ကြောင်ရီချိုးတယ်လို့ကျွန်တော်ဖြစ်နေသောအရာတွေရှိခဲ့တယ်။အရင်တော့တော်တော်ဟာသတွေဖြစ်ခဲ့ပါတယ်။ဒါပါဒီပရိုဖက်ဆာဒေါက်တာစိဖွာရှာရှာဖွေပေါ်ထုတ်ရေးဆိုတဲ့အရာမျိုးဆိုဒီဟာသတွေလုပ်တဲ့အစဉ်အထိကိုရှိခဲ့ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီမှာဟိုမန္တလေးမြို့ကဒီရှင်းနေဦးသိန်းတန်းဦးလည်းကျွန်တော်တို့ဆွေးနွေးပွဲအတွက်ရှိနေပါတယ်။ဦးသိန်းတန်းဦးသဘောထားခင်ဗျာခုလက်ရှိကျွန်တော်တို့ဒီမှာစုံစမ်းစစ်ဆေးအဖွဲ့ကိုလောက်ကင်နေတဲ့ကိစ္စနဲ့ပတ်သက်လို့ရုပ်ရည်ပြောမယ်ဆိုရင်ဒီနေ့လောက်ဆရာအခြေအနေရှိရလို့ဆိုနိုင်မလား။
မဆိုးနိုင်ပါဘူး။ဘာလို့ဆိုတော့ညတော့စုံစမ်းရေးကော်မရှင်ဆိုတာကိုကဟိုစဖွဲ့တွေကဒါရိုက်တာဖြစ်ပြီးသားပဲ။ကိုလိုချင်တဲ့ဘက်ကိုပါမဲ့လူမျိုးတွေနဲ့ဖွဲ့တွေရှိတာပေါ့နော်။အဲ့ဒါတစ်ချက်ပေါ့ဗျာ။ဟိုလူပွင့်လင်းမြင်သာပြီးတော့လူလူလေးစားယုံကြည်တဲ့လူမျိုးတွေဆိုတာလေကိုဘက်ကိုကိုလိုချင်တဲ့ site ဘက်ကိုပါမဲ့လူမျိုးတွေကိုပြီးရသိသာရိုက်တာတစ်ချက်။နောက်တစ်ချက်ကတော့အဲ့ဒီလူစုံစမ်းရေးကော်မရှင်တွေကတွေ့ရှိပြီးရင်လည်းအဲ့ဒါတွေကိုတိုက်နာအောင်ဘာမှမလုပ်နိုင်တဲ့အတွက်ကျွန်တော်အများသောအားဖြင့်တော့ဘယ်သူမှဒီကော်မရှင်ဆိုတာကိုအလေးနဲ့လည်းမရှိစိတ်လည်းမဝင်စားကြဘူးဖြစ်တယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပေးစာရင်းနဲ့ပို့ပို့ထားတဲ့ပုဂ္ဂိုလ်တချို့ကိုအလဲပေးချင်ပါတယ်။အရင်ဆုံးကတော့ကျွန်တော်စာတော်ကတော့မောင်တသနာရဲ့ပေးစာဖြစ်ပါတယ်
။ကုလသမဂ္ဂလူခွင့်ကော်မရှင်ပါဝင်နိုင်ငံတကာလူခွင့်စောင့်ကြည့်အဖွဲ့များကအစိုးရရဲ့လူခွင့်စုံစမ်းစစ်ဆေးရေးအဖွဲ့တွေဘောတန်ရတွေမယုံကြည်မှုတွေဖြစ်နေရတဲ့အဓိကအကြောင်းရင်းကပြဿနာဖြစ်နေတဲ့ဒေသတွေကိုသတင်းနောက်တွေလွတ်လပ်စွာသတင်းယူခွင့်ကန့်သတ်ထားတာတွေအစိုးရရဲ့စုံစမ်းစစ်ဆေးအဖွဲ့တွေမှာတက်မတော်ရရှိပြီးပါဝင်နေတာတွေတရားဝင်သတင်းထုတ်ပြန်မှုနောက်လေးကြန့်ကြာနေတာတွေနဲ့အရေးယူဆောင်ရွက်မှုပိုင်းအားနည်းချက်တွေကြောင့်လို့ပဲယူဆမိပါတယ်။ဒီလိုယူဆချက်တွေဟာအစိုးရရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအကျက်တွေကိုဓမ္မလိခံကြကြမမြင်နိုင်ကြလို့ပါပဲ။လူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့တရားဥပဒေစိုးမိုးရေးဟာအလွန်အရေးကြီးသလိုနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးမဲ့အခြေခံဥပဒေဟာလည်းအဓိကလိုအပ်ပါတယ်။သူရဟာတရားဥပဒေစိုးမိုးရေးနဲ့လူခွေရဲ့အခြေအနေတိုးတက်ကောင်းမွန်လာဖို့လှုံ့ဆော်ခြင်းတွေနဲ့လည်းသူရရဲ့စီမံအုပ်ချုပ်မှုအောက်မှာကာကွယ်ရေးဖြေတဲ့ရေးနဲ့နေသက်ရေးရာဝန်ကြီးဌာနတွေမရှိပါဘူး။ဒါပြင်မြတ်တဲ့တရားစီရင်စနစ်ပေါ်ထွန်းရေးအတွက်လည်းကြိုးစားနေဆဲဖြစ်ပါတယ်။ဒီလိုအခြေအနေတွေကြားလူခွေအခြေအနေတိုးတက်ကောင်းမွန်လာဖို့ရုန်းကန်နေရတဲ့သူရရဲ့စုံစမ်းစစ်ဆေးအဖွဲ့ကြီးရဲ့တွေးရှိချက်တွေကိုဥပိ္ပခပြုပြီးတော့မိမိတို့တွေးရှိထားတဲ့အချက်လက်တွေကသာအမှန်လို့တစ်ဖက်သက်ဆွဆွဲချက်တွေဟာအစိုးရရဲ့ပူပေါင်းဆောင်ရွက်မှုအပိုင်းကိုပို့ပြီးတော့အလံဝေးသွားစေပါရဲ့အထူးသဖြင့်ကုလလူခွင့်ကောင်စီရဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့မျိုးတုံးတပ်ဖြတ်မှုတို့အစရှိတဲ့ဆော့ဆွဲချက်တွေဟာရဝမ်ဒါဆိုမာလီယာယူဂိုစလာဗီးယားအရှေ့အလယ်ပိုင်းနိုင်ငံတွေနဲ့မှာရင်းပြီးတော့ဆော့ဆွဲနေတာလို့ပဲယူဆမိပါရဲ့
ဒါကတော့ကျွန်တော်တို့မောင်သက်သနအမေရိကန်ပြည်အောင်စုကပေးပို့ထားတဲ့စ စာကိုကိုယ်ရနေဖတ်ပြပေးသွားတာပါ။အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီရခိုင်ကော်မရှင်ကအပေါ်ဝင်တူဖြစ်တဲ့ဦးဝေလွင်လည်းရောက်နေပါတယ်။အဲ့တော့ဦးဝေလွင်ရဲ့သဘောထားကိုလည်းကျွန်တော်တို့ကြားချင်ပါတယ်။ရှေ့ပိုင်းမှာတော့ကျွန်တော်တို့ဒီညီမရဲ့မြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းနောက်တစ်ခုနောက်ဒီရှေ့နေဦးသိန်းတန်းဦးတို့ဆွေးနွေးချက်တွေရှိပါတယ်။သူတို့ကတော့သူလက်ရှိပေါ်လေဒီရခိုင်ကော်မရှင်နဲ့မကပါဘူး။တခြားဒီအကြောင်းမျိုးမျိုးနဲ့ဒီမြေဆုံကိစ္စပဲဖြစ်လေဘရောင်းကိစ္စပဲဖြစ်စုံစမ်းစစ်ဆေးရေးအဖွဲ့အမျိုးမျိုးဖွဲ့ပြီးတော့လုံနေကြိုင်နေကြရရှိရတော့ဒါပေမဲ့လည်းဒါကြီးအားရချင်းနဲ့မှုမရှိဘူးဆိုတဲ့သဘောထားလေးသူတို့ရှေ့မှာပြောတာပါပဲ။ဆိုတော့ဦးဝင်းလူရတော့ဒီလက်တွေ့လုံနေရတဲ့ပုံကိုတူလည်းဖြစ်တယ်ဆိုတော့ဒီလက်တွေ့လောကဆိုင်ရာတဲ့ကိစ္စတွေမှာရောဟိုအားရချင်းနဲ့မှုရှိရလားဦးဝင်းလူ။
အဲကျွန်တော်တို့ရဲ့ကော်မရှင်ကတော့ဖြစ်အကြံပြုတဲ့ကော်မရှင်ပါ။စုံစမ်းစစ်ဆေးကော်မရှင်မဟုတ်ပါဘူး။ဆိုတော့အကြံပြုတဲ့ကော်မရှင်ဆိုတာကအချက်လက်တွေကိုယူရပါလေ။အချက်လက်တွေကိုယူရတဲ့နေရာမှာကျွန်တော်တို့ဟာတောင်းဆိုကနေယူရဖို့လိုအပ်ပါလေ။အဲ့တော့တစ်ခါတည်းမှာကျွန်တော်တို့ဒီလိုအချက်လက်ယူရတဲ့အခါမှာနည်းနည်းအခက်အခဲလေးတွေနဲ့တွေ့ရပါလေ။တစ်ခါတည်းကျွန်တော်တို့ရခိုင်ပြည်ကအထူးသောအမျိုးသားရေးဝါဒီများရဲ့ပူးပေါင်းဆောင်ရွက်မှုမရတာလေးတွေပါလေဆိုတာမျိုးကတော့ရှိပါလေ။နောက်တစ်ခါကျွန်တော်တို့ကွင်းဆင်းပြီးလေ့လာတဲ့အခါမှာလည်းအချိန်ရဲ့ကန့်သတ်ချက်တွေဒီရှိတယ်။တောဆိုအောင်ကျွန်တော်တို့အချိန်ယူပြီးတော့လေ့လာဖို့အတွက်ဟိုအချိန်မရလိုက်တာလေးတွေပါလေးတွေအဲ့လိုမျိုးတော့အခက်အခဲလေးတွေရှိပါတယ်ဆိုတာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဟိုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံရှိနေပါတယ်။ဒီထက်တရားတူကကျွန်တော်မြန်မာနိုင်ငံကဒီ slime boy ကုန်းမှာ slime boy ကုန်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆွန်ဆန်းစစ်စစ်ကွန်မရှင်နဲ့ဘာလို့ဖွဲ့တဲ့နေရာမှာခုနလူတွေဆွေးနွေးသွားတယ်လို့ပေါ့။သူတို့စာဖွဲ့ကလေးကသူတို့အဲ့ဒီမှာပါဝင်တဲ့လူတွေကလည်းပဲတီတူကမယုံကြည်ဘူးဘာလို့လဲဆိုတော့သူတို့သမိုင်းကြောင်းအရာလုပ်နေကြလို့လည်းပဲသူတို့မြင်တယ်အဲ့တော့ဒီစုံစမ်းကော်မရှင်ကထိရောက်အောင်ဆိုရင်တော့သူတို့ကြားနေအဖွဲ့အစည်းကြားနေပုဂ္ဂိုလ်တွေသူတို့ဒီအစိုးရကအကောင်းဆုံးလုံခြုံရေးပေးပြီးတော့မှအာမခံပြီးပဲစုံစမ်းခိုင်းမှဖြစ်နေတယ်ဒီလည်းပဲစုံစမ်းပြီးတော့မှသူတို့အသေးစိတ်ဖို့ပြနိုင်ရင်တောင်မှသူတို့အကြီးအယူမှုပိုင်းမှာအားနေတဲ့ခါကျတော့စုံစမ်းစစ်ဆေးကော်မရှင်ကြီးလည်းပဲဒါလောက်အားရမှုလေးရှိမှလည်းမဟုတ်နောက်ပြီးတော့မှလည်းပဲခီရောက်တဲ့ဥစ္စာတွေတော့လူချွဲလည်းဟိုမရှိဘူးစိတ်ဝင်စားတဲ့ခါကျတော့တောင်းတောင်းမှလည်းပဲဒီလိုပဲဖြစ်နေနေဖြစ်နေဘာလို့လဲဆိုတော့ဟိုတတ်မဲ့လက်နဲ့ကင်ဒီစီတညကလာပတ်လုံးတော့ဒီဥစ္စာတော့ဆိုရကလည်းပတ်မှလည်းလုံနိုင်မှလည်းမဟုတ်ပြောဘူးဆိုတော့တူတာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူလည်းအနေနဲ့ပြောချင်ပါတယ်သူကတော့ဒီထိုင်းမြန်မာနယ်စပ်ကတီးလည်မှုပါကိုတီးလည်မှုသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့စုံစမ်းရေးစစ်ဆေးရေးအဖွဲ့အတော်မြောက်ပြည်ကအမြန်တုံးမရောက်စစ်ဆေးဘူးကကျွန်တော်တို့ကလူလာပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ကျွန်တော်ကနှစ်ပေါင်းများစွာကျွန်တော်တို့တိုင်းပြည်မှာတော့အခုကျွန်တော်အေးအော်တိုင်းသားတွေအတွက်ကိုကျွန်တော်တို့အမှန်မှဆိုရင်ရပါတယ်တိုင်းသားတွေကိုဖိနှိပ်ရနှစ်ပေါင်းများစွာကြာနေပါပြီခင်ဗျာအဲကျွန်တော်အနေနဲ့ကတော့နော်နိုင်ငံတကာဝင်ရောက်စစ်ဆေးမှုအများဆုံးလိုအပ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုသီးလည်းမှုကျွန်တော်ဒီ Facebook ပေါ်မှာကျွန်တော်တို့မှတ်ချက်ပေးထားတဲ့သူတချို့ရဲ့အမြင်တွေကိုလည်းနည်းနည်းလေးဒီနေ့မှာပေါ်ပြချင်ပါတယ်သူကတော့ e-choice ဆိုရယ်အကောင့်ပါရှင်ပါသူကတော့ပြည်သူအလုံးပေါဝင်နေတဲ့စုံစမ်းစစ်ဆေးမှုရယ်ဆိုလိုတာကအရက်ပြတ်ဖို့စီးရတာမကစိတ်ပါဝင်စားတဲ့ပြည်သူတိုင်းကိုပေါဝင်ဝင်ပေးလိုက်ပါမယုံကြည်မှုတွေရောပါသွားမယ်ဆိုရောက်ကိုဖိအားတွေနည်းသွားမယ်လို့ထင်မြင်ပါတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ရင်းနှီးမြေသားဆိုရယ်အကောင့်ပါရှင်ပါသူကတော့လွတ်လပ်စွာတရင်ယူခွင့်သာပေးပါဘယ်သူမှမတရားလုပ်တာတွေဖြစ်မလာတော့ပါဘူးလေအခုတော့လုံးသမျှဘယ်သူမှမသိဘူးထင်နေကြပါတယ်ရဲစခန်းတုံးမှုကိုအချိန်ခဲဝင်စီးတာရဲဝင်တဲ့ကိုယ်တည်ဆိုပါတော့ဗျာဒီထက်လက်နက်တွေတိမ်းတာပါပါလေးရယ်တရင်သမားတွေသာလွတ်လပ်စွာတရင်ယူခွင့်ပေးလိုက်ပါတယ်အမှန်တရားပေါ်ပါပါဆိုပြီးတော့သူကသူ့အမြင်တွေကိုရေးထားပါတယ်ဆိုတော့ဒီ Facebook message တွေမှာတော့ဒီတရင်မီဒီယာတွေတောက်ခွင့်မရှိတာလို့ပွင့်လင်းမြင်သာမှုအားနဲ့အခြေအနေတွေအမှန်တရားကိုဖော်ထုတ်ဖို့အဟံတာဖြစ်နေရတယ်ကိုထောက်ပြပါတယ်နောက်တစ်ချက်ကလည်းအခုရှေ့ပိုင်းမှာလည်းကျွန်တော်တို့ပေးစာတွေမှာပါသွားတာတော့ဒီဖွဲ့စည်းပုံတွေမှာဟိုစုံစမ်းရေးဖွဲ့ရဲ့ဖွဲ့စည်းမှုတွေမှာဟိုအားနည်းချက်တွေရှိရယ်ဆိုတာမျိုးတွေထောက်ပြပါရယ်ဟိုတက်ကဟိုပုံကိုပါနေရယ်နောက်ဒါမှမဟုတ်လည်းတက်ကဟိုအရာရှိဟောင်းတွေပါနေရယ်ဆိုတဲ့ကိစ္စမျိုးတွေပြောတော့ဒီနေရာမှာကိုယ်မျိုးမင်းရဲ့သဘောထားကိုမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ဟိုဖွဲ့နေရာမှာဖွဲ့စည်းပုံကိုနိုင်ကိုကပြဿနာရှိနေတာမျိုးလား
ဟုတ်ကဲ့ပထမအဆုံးကျွန်တော်တို့ဆင်လာရဆိုတော့ဖွဲ့စည်းပုံမှာပါဝင်တဲ့သူတွေရဲ့ဂုဏ်သိက္ခာနဲ့ကျွမ်းကျင်မှုနောက်တစ်ခါရည်တည်မှုအပိုင်းမှာပြဿနာအများကြီးရှိတတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုလူတွေကတမတမကြဖို့အများကြီးလိုအပ်တယ်။ပဲမလိုက်ဖင်းနဲ့တွေးရှိရဲ့အကြောင်းအရာကိုတင်ပြနိုင်မလို့စုံစမ်းစစ်ဆေးရဲ့အရေးချင်းတွေရှိဖို့အများကြီးလိုအပ်ပါတယ်။အဲ့တော့တစ်ခါလေကျွန်တော်တို့မှာကြုံတွေ့နေရလက်တင်ဟာခေါ်လိုက်တဲ့ကိစ္စမျိုးစုံစမ်းစစ်ဆေးမှာပါပေမဲ့တကယ်တမ်းဒီကိစ္စကိုကျွမ်းကျင်မှုမရှိတဲ့သူတွေဖြစ်လာတဲ့အခါမှာ ကျွန်တော်ပြည်သူလူထုရဲ့ငကူကတန်တရားတွေပူကြီးလာတယ်။နောက်တစ်ခါမှာဒီလိုမျိုးလူတွေရဲ့ကနေသူတို့ထုတ်ပြန်လာတဲ့ညင်ညာချက်တွေနောက်ကတိရှိချက်တွေကိုပြည်သူလူထုကလေးစားယုံကြည်မှုမရှိပါဘူး။အဲဒါကြောင့်မလို့ပါဝင်တဲ့သူတွေရဲ့အခန့်ကဏ္ဍအရင်ရေးကြည့်ပါရဲ့။ပညာရှင်တွေဖြစ်ဖို့လည်းလိုအပ်တယ်လို့လူခွင့်ရေးကိုဒါမှမဟုတ်အကြောင်းအရာနဲ့ပတ်သက်ပြီးကျွမ်းကျင်တဲ့သူတွေဖြစ်ဖို့လိုအပ်တယ်။နောက်ကပတ်မလိုက်ပဲအမှန်တိုင်းတင်ပြရသေးတော့တင်ပြနိုင်တဲ့စိတ်သက်တွေရှိတော့သူမျိုးကပထမဦးဆုံးပါဝင်မှုအရန်ကိုလိုအပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ရှင့်ဆရာဦးတိန်တန်းဦးသဘောရအောင်ခင်ဗျာ။ဟိုအခုကျွန်တော်တို့ဒီမှာဟိုပေါ့လေစုံစမ်းစစ်ဆေးအဖွဲ့အစည်းဖွဲ့စည်းတဲ့နေရာမှာအဲ့လိုပေါ့လေအားနည်းရစရာမကောင်းဘူးဆိုတာကဖွဲ့စည်းထားတဲ့ဖွဲ့စည်းပုံကိုနိုင်ကိုကတသနာရှိနေတာမျိုးလားဟိုတီးကြလွတ်လပ်တဲ့အခြေအနေမရှိတာမျိုးလား
ဟုတ်တယ်ကဖွဲ့စည်းပုံကအားမကောင်းဘူးပေါ့နော်ဟိုလူလူကယုံကြည်စရာမရှိတာနိုင်ငံတကာယုံကြည်စရာမရှိတာဥပမာရခိုင်ကိစ္စကိုစုံစမ်းဖို့သူ့အဖွဲ့ပေးတယ်အဲဒုတိယသမ္မတဥယျာဉ်ဆွေခေါင်းဆောင်တယ်နောက်အိပါတဲ့လူတွေကြီးလိုက်တဲ့အခါကျကျွန်တော်ဘာနဲ့သွားတူလဲဆိုတော့ဟိုဒါပြောရတာအားနာပါတော့ဟိုသားကလုတ်တဲ့ခိုးမှုကိုအဖေကစုံစမ်းစစ်ဆေးတယ်လို့ပေါ့ဗျာဆိုတော့ဒါမျိုးတွေဖြစ်တယ်ဟိုစအဖွဲ့ကလေးကဟိုလွတ်လပ်တဲ့လူတွေဖြစ်ဖို့လူတွေဗျာဟိုတအားကျွန်တော်ကယူရချက်ကိုမကြိုက်ဘူးစပွဲဟာကိုယ့်ဘက်ကိုယ်ကတာအင်းတဲ့လူမျိုးတွေဟိုရက်ဆောင်တို့ကိုယ်ကရက်ဆိုရင်ရက်စမဲ့လူတွေလို့ဆိုနိုးထုတ်ပြီးတဲ့လူမျိုးတွေဖွဲ့တော့နံပါတ်၁ကဖွဲ့ခုဖွဲ့တဲ့အားဒီမှာဖွဲ့စည်းပုံကလည်းပဲဒါစပြီးတော့ကျွန်တော်တို့ပြောကြရတယ်ရှိတယ်နောက်အဲလူလူကခုနကလည်းပဲကိုယ်တဖွဲ့စည်းထားတဲ့အဖွဲ့စည်းကယုံကြည်မှုကောင်းမှုယုံကြည်စရာမကောင်းတဲ့အပြင်အဲ့ဒီကော်မရှင်ရဲ့တွေ့ရှိချက်တွေကလည်းဘယ်တော့မှအကောင့်ထဲပေါ်တာလည်းမရှိတဲ့အတွက်တို့ဒါနှစ်ဖက်ပေါ့နော်အကောင့်ထဲပေါ်တာလည်းမရှိတဲ့အတွက်ဒီလူလူကယုံကြည်မှုကျင်းနေတာစိတ်ဝင်စားမှုလည်းနည်းတယ်လို့ကျွန်တော်ထင်တ
ယ်။ဟုတ်ကဲ့ကျွန်တော်ဒီနေ့မှာဥွေးလွေသဘောထားကိုကြားချင်ပါတယ်။ဥွေးလွေဟိုတခြားမဟုတ်အခုတော်တော်များတော့ပို့ဟိုအခုထောက်ပြနေကြတာဒါလို့စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ရနေမှာပေါ်ကြည့်ထားတဲ့ဟိုထဲမှာပါဝင်တဲ့လူကြီးကိုနိုင်ကိုကဟိုဘယ်လိုပြောလဲဆိုတော့ဟိုတိကျလွတ်လပ်တဲ့ပုံကုမျိုးတွေမဟုတ်တဲ့အခြေအနေမျိုးတွေရှိရလို့ပြောပါတယ်။ဥွေးလွေဒါကိုဘယ်လိုတုံ့ပြန်ကြင်လဲ။ဟုတ်ကဲ့
အဲကျွန်တော်တို့ကတော့လူတဲ့မူကိုပို့ပြီးတော့ဟိုစဉ်းစားကြည့်ပါလေလေဟိုကျွန်တော်တို့ရဲ့အကြံပြုချက်ထဲမှာလည်းပဲအဲ့ဒါကိုပြောထားပါလေမမဒီမှာအထူးသဖြင့်ဒီအရင်ရခိုင်ရေးခင်းတဲ့ပတ်သက်ပြီးကျွန်တော်အကြံပြုချက်ကလွတ်လပ်ရမယ်ပြီးတော့ပြတ်တာတယ်ဒီစုံစမ်းစစ်ဆေးမှုကလိုအပ်ပါတယ်လို့ကျွန်တော်တို့ပြောပါတယ်အဲ့တော့အဲ့ဒီမူကိုပဲကျွန်တော်တို့အကြံပြုထားတယ်လူကတော့ဖြစ်ရင်အခုငါပြောသလိုအရေးချင်းအရေးအစွေးတွေတဲ့ဒီလုပ်ငန်းနဲ့ကိုက်ညီဖို့ကတော့လိုအပ်တယ်ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီဒေါက်တာရှင်နောက်တူကျွန်တော်တို့အီးမေးလ်နဲ့ပို့ထားတဲ့စာစာအောင်လဲဖော်ပြခြင်းပါတယ်သူကတော့ကိုကျော်မျိုးနိုင်ဖြစ်ပါတယ်မတ်စုမွန်ကြီးဖတ်ပြပေးပါဦးခင်ဗ
ျပြောရရင်တစ်ဖက်စလုံးမှာလိုအပ်ချက်တွေရှိနေပါတယ်ကုလလူခွေကိုစလဲမစ်ရန်ဟီလီရဲ့တစ်ဖက်သက်ဆန်ဆန်မစင်မချင်းထောက်ပြန်မှုရဲ့နောက်ပိုင်းမှာပြဿနာကပိုဆိုးလာသလိုပုံမကြီးထွားလာပါတယ်ဒုက္ခတဲ့ဥယျာဉ်လဲပုံမများပြလာပါတယ်ပို့ပြီးတော့ဒုက္ခရောက်တာကဘင်္ဂလားဒေ့ရှ်နဲ့ဆက်ကပုံများပါတယ်ဒါကတော့တစ်ဖက်သက်ဆန်ဆန်လုတ်ခဲ့တဲ့ဟာရီရဲ့အကျိုးရလက်ကိုအစိုးရတစ်ကပုံမစိတ်ပြက်လာလို့ပါပဲကုလကလူခွေဆိုတာတခုခုပဲကြည်ပြီးဆုံးဖြတ်တယ်အစိုးရကတော့လူခွေနဲ့ပြဿနာပုံမမကြီးထွားလာအောင်ဒုက္ခတွေတွေထပ်ပြီးတော့မပေါ်ထွက်လာအောင်အကြမ်းဖက်အန္တရာယ်တွေထပ်မဖြစ်လာအောင်နိုင်ငံကောင်းကျိုးအတွက်ထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်နေတယ်လို့ထင်ပါတယ်ပြောမယ်ဆိုရင်ကုလကတနေရာတည်းကြည်ပြီးအစိုးရတစ်ကတနိုင်ငံလုံးကိုကြည်နေတာပါအကြမ်းဖက်အန္တရာယ်ဆိုတာနှစ်ဖက်အတိုင်းဝိုင်းမှာရှိနေတာပါပွင့်တစ္ဆာဒီမိုကရေစီနိုင်ငံတနိုင်ငံမှာစီးပွားရေးလူခွေရေးဆင်းရဲမွဲတေမှုပြဿနာတွေအများပြားရှိနေတာကမဆန်းပါဘူးဒါကိုအစိုးရတစ်ကအပြုသဘောဆောင်ပူးပေါင်းနေတဲ့အချိန်မှာကုလအနေနဲ့အစိုးရတစ်နဲ့ထဲထဲဝင်ဝင်မပူးပေါင်းခဲ့လို့ခုလိုဖြစ်ခဲ့တာပါအခုလည်းပြည်တွင်းကအစီအစဉ်ခံစားမှုမဆောင်မင်းနဲ့စုံလန်းစစ်ဆေးကော်မရှင်ကိုမြန်မာနိုင်ငံနဲ့အတင်းစီလုပ်ဖို့လုပ်တာဟာပူးပေါင်းဆောင်ရွက်ခြင်းစိတ်ပေါ်ပြီးပြက်ပြားလာတယ်လို့အကြမ်းဖက်မှုတွေထပ်ပြီးတွန်းအားပေးရရောက်နေပါတယ်။ကုလနဲ့အစိုးရတစ်ချိတ်ဆက်မှုနည်းနည်းလွဲချော်နေတယ်လို့ပူးပေါင်းမှုလည်းအားနည်းနေပါတယ်။ဒါကြောင့်အစိုးရတစ်ရဲ့စုံလန်းစစ်ဆေးကော်မရှင်အပြီးသက်စုံလန်းပြီးမှရလဒ်ကိုကြည့်ပြီးကုလလူခွေကော်မရှင်အနေနဲ့ထပ်ပြီးတော့ဆောင်ရွက်တင်ပါကြောင်းတိုက်တွန်းလိုက်ပါစေလို့ပြောထားပါတယ်ရှင်။
ဟုတ်ကဲ့ဒါကတော့ဒီကိုကျော်မျိုးနိုင်မှာကျွန်တော်တို့အီးမေးလ်နဲ့ပြေပို့ထားတာပါသူကဒီကုလသမဂ္ဂလို့ပြင်ပအဖြစ်အားတွေကဒီအစိုးရဟိုအကောင့်တဲ့အစိုးရကိုဥတည်စေတယ်ဆိုရဲသူ့အမည်ကိုပြောထားတာပါဆိုတော့အစိုးရအနေနဲ့ဝေဖန်ခံရမှာဆိုလို့တာဝန်ကြီးစစ်သက်စုံစမ်းတာမျိုးမဟုတ်ဘဲနဲ့နိုင်ငံရေးဆန္ဒရှိရှိနဲ့လုပ်နေတယ်ဒါပေမဲ့ကုလသမဂ္ဂရဲ့လူခွင့်အဖွဲ့အစည်းတွေကဒီလက်တွေ့အခြေအနေကိုနားမလည်တာဆိုတဲ့အမြင်မျိုးသူကရှိပါတယ်ဆိုတော့ဟိုဒီအမြင်ပေါ်မှာသဘောတူပါရဲ့လားကိုအောင်မျိုးမေ
ကျွန်တော်အနေနဲ့ကတော့ဒီပထမအဆုံးကိုယ့်ရဲ့ပြည်တွင်းမှာရှိနေတဲ့စုံစမ်းစစ်ဆေးကော်မရှင်နေအကောင့်ရင်တော့နိုင်ငံတကာမလုပ်ဘူးရ ဒါကကျွန်တော်တို့ဒီထူထပ်သမကလည်းကိစ္စတိုင်းလိုက်ကင်နေတာမဟုတ်ဘူး။ဒါပေမဲ့ပြည်တွင်းမှာလှုပ်ဆောင်နေတဲ့နိုင်ငံတော်အဆင့်လှုပ်ဆောင်မှုတွေစောင့်ချက်မှုတွေခုနလိုစုံစမ်းမှုတွေကအားမကောက်တဲ့အခါမှာနိုင်ငံတကာကဒါကိုဝင်ပြီးတော့လှုပ်ဆောင်နေတယ်ဆိုတဲ့အယူဆမျိုးတော့ကျွန်တော်ဒါမျိုးရှိကြပါတယ်။အခုကျွန်တော်တို့ဘာကြောင့်တောင်းဆိုနေရလဲ။ရှိနေတဲ့ကော်မရှင်တွေရဲ့အကြောင်းအရာတွေမှာခုနလိုကျွန်တော်တို့မယုံကြည်ရတာတွေအားမလို့အားမရဖြစ်စရာတွေအခက်အခဲတွေအများကြီးရှိတယ်။အဲ့ဒါတွေကိုကျွန်တော်တို့ကတစ်ဖက်ကလည်းဆွဆွဲမှုတွေရှိနေတယ်။အဲ့တော့ဒါကိုပြည်သူ့မှရှိတဲ့ case လုပ်တဲ့ commission ကလည်းမလုပ်နိုင်ဘူး။အခက်အခဲတွေအများကြီးရှိတယ်။တန်ပြရည်လည်းအများကြီးရှိနေတာဟာကိုဒီထက်ပိုမှုအားကောင်းတဲ့ပိုပိုပြတ်သမကျနိုင်တဲ့နောက်ကလူခွေကြီးကိုစုံစမ်းဖော်ထုတ်မှုအတွက်တာဝန်ပေးထားခြင်းခံရတဲ့ပြည်တန်တာဝန်ရှိတဲ့ commission တွေကတော့ကျွန်တော်တို့လှုပ်ဆောင်မှုလိုအပ်တယ်လို့ကျွန်တော်ယူဆတယ်ဗျ။ဒါမှသာပိုတန်တရားရည်လည်းမရှိဘူးဆိုမရှိဘူးရှင်းနိုင်မယ်ရှိလို့ရှိရင်လည်းခိရောက်စွာအရေးကြီးနိုင်တဲ့သဘောမျိုးဒါပို့တော့ကျွန်တော်ဒီဘက်ကနေပြောချင်ပါတယ
်ဟုတ်ကဲ့ဟိုဆရာဦးတန်းတန်းဦးသဘောထားရောခင်ဗျာ
ဟောတူတယ်ဗျအဲဆမစင်နေရဲ့လွတ်လပ်မှုပြင်းနေတာမှုအပေါ်ပါနိုင်ငံတကာကကြံစည်ရှိတာဗျရှိတာတို့ဒီအဲ့ကြံစည်ကကျွန်တော်တို့လည်းရှိပါတယ်ဒါရေဦးတော်ရပြောလို့ရှင်ကျွန်တော်တို့ဒီမှာဥပမာအားဖြင့်ခိုင်းကော်မရှင်ဆိုလို့ရှင်ကျွန်တော်တို့ဒီနောက်ဥပဒေလိုပါနေအကြံပေးအဖို့ရဲ့တာဝန်ချက်ကိုညှတာတယ်ဒီကျွန်တော်ယူမယ်ဗျ။ဒါပေမဲ့အနေအဖွဲ့ဟာစုံစမ်းစစ်ဆေးတဲ့ဟာကိုပါတဲ့လူတွေလည်းမကြိုက်ဘူး။နံပါတ်၁နောက်တစ်ချက်ကဟိုအဆင်ပြေလို့မရှိဘူးဗျာ။ဗရင်းတော့တွေမတော်ဘူး၊မီဒီယာမတော်ဘူး။ဘာဖြစ်လို့ကိုယ့်ဘက်ကပြုလုပ်ထားတာမရှိဘူးဆိုတော့ဘာတော့ဆရာရှိကြလဲ။တို့လိုလည်းလာတွေ့လိုက်ပေါ့။ဟုတ်လားမဟုတ်မှန်လို့ကြာဆွဆွဲပါတယ်အဲ့ဒါရှိနေနိုင်တာပေါ့။ဒီဗရင်းတို့မီဒီယာတကွက်ထဲမှာတော့ဟုတ်တာပဲ။ကိုယ့်ပြည်တွင်းနဲ့ပါမယ်၊ဒီပါလည်းပါမယ်။အဲ့ဒီလိုအချက်တွေအလက်တွေပေါ်မှာဗာဒီတပိုင်းမှာဖြစ်ခဲ့တဲ့အထောက်အထားတွေအပေါ်မှာနိုင်ငံတကာကယုံကြည်မှုဖြစ်တာဗျ။အဲ့တော့ကျွန်တော်ဆရာဦးမျိုးတို့တို့ရဲ့ဒီထဲမှာလွတ်လပ်တဲ့ impartial ပေါ့ဗျာဘယ်မှလည်းနိုင်တဲ့ဒါအကြည့်သူလေးစားတဲ့ဒီမျိုးတွေကျွန့်ကျင်မှုတွေပါတဲ့ဒီအဖွဲ့အစည်းနဲ့မီဒီယာတွေပါလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရတယ်ဆိုရင်ဒါကျွန်တော်ထင်တယ်အဲ့ဒါလက်ရှိဒီပါအဖွဲ့အစည်းပြောင်းမလို့ဒီလိုမျိုးဆက်ဆံရေးဒီလိုဒီကုလသမဂ္ဂကိုယ်စားလှယ်ရတယ်ဟုတ်ဒီပေါင်းလို့ပေးကြတော့ပြောလိုက်ပြီလို့ကျွန်တော်ပြောချင်ရာသူတို့မှာအချာအဆိုင်မှာဆက်လိုက်ပြီးရှိလို့ရတယ်လို့ပြောချင်ပါဗျာ
။ဟုတ်ကဲ့ဆိုတော့ကျွန်တော်ဦးဝင်းလုံရဲ့သဘောထားလည်းကြားနေပါတယ်ခင်ဗျာ။အ
ဲကျွန်တော်တို့ကော်မရှင်ရဲ့သဘောထားကတော့ခုနတင်ပြသလိုပါလွတ်လပ်ပြီးတော့ကတရားမျှတတဲ့စုံစမ်းမှုဆိုတာလိုအပ်တယ်ဆိုတာတော့မူရကျွန်တော်ပြောထားပါတယ်။ဘယ်လိုလူတွေပါတဲ့နေဆိုတာတော့ခုနကျွန်တော်တို့ပြောသလိုပါဒီတာဝန်ကိုထမ်းဆောင်နိုင်မှုအတွက်အရေးချင်းပြွားတယ်ပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားဖို့တော့လိုအပ်တယ်။ဘလူတွေလည်းဘယ်ကလည်းဘယ်မှလုံးမလဲဟူ what when why အဲ့ဒါဒီလိုတော့ကျွန်တော်တို့နေနေတာဘာမှတော့မပြောချင်ပါဘူး။သို့တော့ဒီကိစ္စရက်ပြီးအပြည်ပြည်ဆိုင်ရာကနေပြီးတော့စိတ်ဝင်စားနေတဲ့ကိစ္စရက်တစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဒီဖြည့်ရှင်းမှုကလည်းပဲကျွန်တော်တို့အပြည်ပြည်ဆိုင်ရာအတိုင်းအတာအမြင်နဲ့ကျွန်တော်တို့တာဝန်ဖြည့်ရှင်းဖို့အတွက်တော့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတော်တော်ရှင်တူပေးထားတဲ့စာတစ်ခုကိုလည်းကျွန်တော်တို့အစီအစဉ်ဆုံးသတ်ခင်မှာပေါ်ပြခင်ပါတယ်။သူကတော့မောင်ဝင်းဟန်အင်းလေးပါမခွန်ညိုပတ်ပြပေးပါဦးခင်ဗျာ
။ပမာကြီးမှာဥပဒေနဲ့ကင်းလွတ်ပြီးရပ်တည်နေနိုင်တဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေရှိနေသမျှကာလပတ်လုံးလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဝေဖန်ဆွဆွဲမှုတွေဖိအားပေးမှုတွေကုလသမဂ္ဂလူခွင့်ရေးကောင်စီပါဝင်နိုင်ငံတကာရဲ့ဝေဖန်ရှုတ်ချမှုတွေရှိနေမှာပဲ။ဥပဒေထက်မှရှိတဲ့လူပုဂ္ဂိုလ်ဖွဲ့စည်းရေးရပ်တည်နေနိုင်ခွင့်ရှိနေတာကိုဥပမာအနေနဲ့ပြောရမယ်ဆိုရင်အလွတ်သတင်းတော်ကိုပါတီတက်ခံရမှုတောင်သူအမျိုးသမီးကြီးဒေါခင်ဝင်းဦးဆောင်ကိုတနက်နဲ့ပြစ်ဒဏ်မှုတွေပါဝင်လူသတ်မှုတွေကိုဥပဒေအရကုစားခွင့်မရတာရာဇဝတ်မှုမကင်းတဲ့လူသတ်မှုကိုပြောင်ပြောင်တင်းတင်းအားပေးအားမြောက်ပြုနေသူတွေကိုဥပဒေအရမရေးအရေးမယူတာစသဖြင့်အများပြားရှိနေတာတွေဟာဥပဒေနဲ့ကင်းလွတ်ရပ်တည်ခွင့်တနည်းအားဖြင့်ဥပဒေထက်မှရှိနေတယ်လို့ပြောရမယ်ထင်ပါတယ်ဒီလိုကိစ္စမျိုးတွေမရှိအောင်အစိုးရနဲ့လွှတ်တော်ကအရေးမယူနိုင်တဲ့ကြာကာလပတ်လုံးလူခွန်ကြီးချိုးဖောက်မှုရှိတဲ့ဆိုတော့ဆွဆွဲချက်နဲ့ဖိအားပေးမှုတွေတစ်တင်ရှုတ်ချမှုတွေရှိနေအောင်မှဖြစ်ကြောင်းတင်ပြပါရစေတဲ့မောင်ဝင်းဟန်ဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ဟိုလက်တွေ့မှာဒီအမှန်တရားကိုဖော်ထုတ်နိုင်မှုဟိုအစိုးရအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေချနိုင်ဦးဝင်းလို့ဆိုလို့ရှိရင်လည်းဟိုတကယ်ကြတော့အစိုးရကိုအကြံပေးဖို့ဟိုအချက်လက်ဒီစုဆောင်ပြီးရှာဖွေပြီးဟိုအဖွဲ့အစည်းဖြစ်နေကျွန်တော်တို့နားလည်ထားပါတယ်။ဆိုတော့ဒီလိုမျိုးပေါ်လေဟိုရည်ရွယ်ချက်နဲ့ဖွင့်ထားတယ်ဒီအစိုးရအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေချနိုင်မှုဆိုရင်ဒီစုံစမ်းစစ်ဆေးအဖွဲ့အနေနဲ့ဘလို့အင်္ဂါရက်တွေရှိတဲ့လဲကိုအောင်မျိုးမင်းရဲ့ဒီအစိုးရအနေနဲ့ရောဟိုပြင်မှုဆိုရင်ဒါတွေပြင်မှုလိုရလို့ယူဆတယ်လဲ။
ဟုတ်ကျွန်တော်အတိအကျသုံးချက်ပြောချင်ပါတယ်အဲ့တော့ပါဝင်တဲ့သူတွေကခုနလိုကျွန်တော်တို့ဒီကိုယ့်ရဲ့တာဝန်ကိုလေးစားစိုက်နာပြီးတမ်းမလိုက်ဖို့အတွက်အရန်ကြီးကြည့်ပါတယ်ဒါမှသာသူတို့ကဖြစ်တဲ့အဖြစ်မှန်ကိုအမှန်တိုင်းတင်ပြနိုင်တယ်က
သူသားတွေငါနာစီဆိုစိတ်တမရှိဖို့လိုအပ်တယ်။နောက်တစ်ခုကသူ့ရဲ့လုပ်ပိုင်ခွင့်မှာခုနကဆရာဦးရွှေလွင်တို့ရဲ့ဒီကော်မရှင်ဆိုလို့ရှိရင်အမှန်တော့လူ့အခွင့်အရေးစုံစမ်းစစ်ဆေးမှုကိုသူတို့လုပ်ပိုင်ခွင့်မရှိခင်ဗျ။သူတို့ကပြဿနာရဲ့အခြေကိုရှာဖွေဖို့ထောက်တာပြီးဖြစ်တယ်။အဲတော့လူ့အခွင့်အရေးစုံစမ်းစစ်ဆေးမှုကိုလှုပ်ဆောင်မယ်ဆိုရင်ဒီခါရဲ့လှုပ်ဆောင်ချက်ကိုအတိအကျပြဋ္ဌာန်းပေးဖို့သူတို့လုပ်ပိုင်ခွင့်နဲ့ပေးဖို့လိုအပ်ပါတယ်။ဒါမှသာမှန်ကန်သောအချက်လက်တွေဖြစ်လာမယ်။နောက်တစ်ခုကဘလောက်ထိပဲကျွန်တော်ဆုံးဖြတ်ချက်တွေချချဘလောက်ထိပဲအကြံပေးမှုလုပ်လို့တာဝန်ရှိတဲ့သူတွေကဒါကိုမလေးစားလို့ရှိရင်ဒီကော်မရှင်ကအလကားပဲဖြစ်မှာပါ။ဒါကြောင့်မလို့ထပ်ပေါ်လာတဲ့အကြံပြုချက်တွေထပ်ပေါ်လာတဲ့အဖြစ်မှန်တွေကိုတရားဥပဒေနဲ့ညီလူတွေရဲ့နေနာခြင်းနဲ့ညီအကောင့်ထည့်ဖို့နိုင်တော့အစိုးရနဲ့တာဝန်ရှိသူအဖွဲ့တွေရဲ့လေးစားမှုကနောက်ဆုံးအဆင့်အနေနဲ့အရေးကြီးဆုံးလို့လည်းထင်ပါတယ
်။ဟုတ်ကဲ့အဲ့တော့ဆရာဦးသိန်းဆိုင်ဦးရဲ့သဘောထားလည်းကြားချင်ပါလေခင်ဗျာဆိုတော့ဒီစုံစမ်းစစ်ဆေးအဖွဲ့ပြီးပို့ပြီးတော့တိတိကျကျရောဖြစ်ဖို့ဆိုလို့ရှိရင်ဟိုဘယ်လိုမျိုးရဆောင်းတင်တယ်လဲအစိုးရအနေနဲ့ရောအခုလက်ရှိအခြေအနေကိုပြင်မယ်ဆိုရင်ဘယ်လိုချက်တွေပြင်တင်တယ်လို့ယူဆလဲခင်ဗျာ
ကျွန်တော်ကနံပါတ်1ဟိုဘောစောင်းမင်းပြီးရောလို့ပဲလူလူယူရနိုင်တယ်ဗျာပါဝင်တဲ့ constitution ပေါ့နော်ဒီပါဝင်တဲ့ပပောင်းတဲ့ပုဂ္ဂိုလ်တွေလွတ်လပ်တဲ့ပုဂ္ဂိုလ်တွေဖြစ်ရမှာဗျာဥပမာဟိုလက်ပံကော်မရှင်မှာဟိုပြည်ရေးဝန်ကြီးဌာနညွှန်ချက်ကိုထည့်စုံစမ်းခိုင်းတာမျိုးဒါမျိုးကဖြစ်တယ်ဗျာပါပါလိုက်သူတော့အဲ့လိုလွတ်လွတ်လပ်လပ်ပညာရှင်တွေပညာရှင်တို့အများပြည်သူလေးစားယုံကြည်တဲ့လူတွေဖြစ်ရမယ်ဥပမာအားဖြင့်စစ်ဧရိယာတို့ကိစ္စမျိုးစစ်ကိုတမတော်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေဖြစ်တယ်ဆိုတမတော်နဲ့ပတ်သက်လို့တယောက်မှမပါတာကောင်းတယ်ရအဲ့ဒီဟာကိုအရင်အရင်းစားအရာရှိလို့အသွင်ကြောင်းထိုင်လို့ဘယ်သူမှမပါပါနဲ့အဲ့အဲ့ဒါမျိုးကြားရရနံပါတ်၁ကကော်မရှင်မှာပါဝင်တဲ့ပုဂ္ဂိုလ်များရဲ့အရေးအသွေးနဲ့လွတ်လပ်မှုအာမခံနိုင်မှုလိုတယ်နံပါတ်၂ကဒီလူတွေကအရေးချင်းနဲ့ကြည့်ရမယ်နောက်တစ်ခါဟိုလွတ်လွတ်လပ်လပ်သွားနိုင်တဲ့တွေ့ရှိချက်တွေကိုလည်းပေါ်ထုတ်နိုင်တဲ့အားဖြင့်လုပ်ပေးရမယ်။သုံးကအဲဒီသူတို့ကိုထောက်ယူပဲမီဒီယာဆက်ပစ်ရှိရပါလိမ့်မယ်။မီဒီယာတွေကိုလည်းပဲသူတို့နဲ့အတူသွားပြီးတော့လေ့လာခွင့်စုံစမ်းခွင့်နေရာတကာပြည့်ပြည့်ထားတာမရှိဘဲနဲ့လွတ်လွတ်လပ်လပ်ဟိုပြောဆိုခွင့်နေပြီးမယ်ဆိုရင်တော့ကော်မရှင်ဟာအရည်သေးလည်းပြည့်စုံမယ်။ဒီကထောက်ပံ့နိုင်ကြမယ်လို့ကျွန်တော်ယူမယ်။ဒါမျိုးကော်မရှင်မျိုးပဲဖွဲ့စည်းပေးမယ်လို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါအဲကျွန်တော်ဒီအစီအစဉ်ဆုံးမသက်ခင်မှာကျွန်တော်ဆရာဦးလွင်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ဟိုဆရာဦးလွင်ကတော့ဟိုစောင်းငယ်ကပြောထားတာရှိပါတယ်ဟိုဟိုလူစဲဆိုင်မူပို့ပြီးတော့ဟိုဟိုဟာကြည့်တင်တယ်ဆိုတော့အယူအဆရှိပါတယ်ဆိုတော့ကျွန်တော်ဒီဟိုလူတွေဟိုရွေးချယ်ဖို့တရားလွတ်လပ်ဖို့ဆိုပြီးရှေ့ကဟိုဆွေးနွေးတဲ့သူတွေပြောနေတာမျိုးတော့ကျွန်တော်မပြောချင်တော့ပါဘူးဒါပေမဲ့ကော်မျိုးမျိုးထောက်ပြတဲ့အထက်မှာကျွန်တော်တခုတွေ့တာကတော့လုပ်ပိုင်ခွင့်တွေပို့ပေးတင်တယ်နောက်တစ်ခုကဒီဟိုပေါ်လီကွန်ဒီပို့စုံစမ်းစစ်ဆေးတဲ့အဖွဲ့တွေကပြောရဲဒီဟိုပေါ်လီဟိုအကြံပြုတဲ့အချက်တွေအကောင့်တွေဖော်မှုတွေဟိုအားနည်းတဲ့အပိုင်းတွေကိုလည်းကျွန်တော်ဆွေးနွေးရမှာကြားပါတယ်ဆိုတော့တကယ်ဒီကိုဦးရွှေလွင်တို့အဖွဲ့အစည်းတွေစုံစမ်းစစ်ဆေးနေတဲ့လူတွေအတွက်ပိုပြီးချီးမြှောက်လုပ်နိုင်ခံနိုင်မှုဆိုရင်ဟိုလုပ်ပိုင်ခွင့်တို့အကောင့်တွေဖော်မှုအပိုင်းတို့ဘလို့အားနည်းချက်မျိုးတွေကိုပြင်ပနေလို့ဦးရွှေလွင်နေနဲ့ယူဆမိတယ
်အဲကျွန်တော်တို့တွေ့တာကတော့ကျွန်တော်တို့စုံစမ်းစစ်ဆေးတဲ့နေရာမှာလူအပ်တဲ့အထောက်အကူတို့တော့တတ်နိုင်လောက်ဟိုဒေသဆိုင်ရာအလားပိုင်းတွေရောဌာနဆိုင်ရာဖွဲ့စည်းရောဘဟုကပုဂ္ဂိုလ်တွေရောပေးကြပါလိမ့်ဆိုတော့ကျွန်တော်တို့ပေးလိုက်တဲ့အကြံတွေကိုလက်တွေ့အကောင့်တွေပို့ဖို့ဆိုတာတော့အကြီးဆုံး challenge တစ်ခုပါလေ။အဲ့ဒါကတော့ဖြင့်အာဏာပိုင်များကလုပ်ရမယ့်ကိစ္စဖြစ်တယ်။အကောင့်တွေပို့တဲ့နေရာမှာလည်းတည်းဘလောက်အထိအကောင့်တွေပို့သွားပြီဆိုတာကို monitor လုပ်ဖို့ဒါလည်းလိုအပ်ပါလေ။ဘာကြောင့်လဲဆိုတော့ commission တွေကပေးလိုက်တဲ့အကြံဉာဏ်တွေဘလောက်ကောင်းတော့ညာလဲပဲလက်တွေ့မှာအကောင့်တွေပို့တဲ့နေရာမှာအားနည်းနေမယ်ဆိုလို့ရှိရင်ကြတဲ့နာရဲ့အခြေတည်ဟာကျွန်တော်တို့ပေါ်လာဖို့နည်းနည်းခက်ခဲတယ်နှောင့်နှေးနေပြအကြောင်းရှိပါလေ။အဲ့တော့ဒီ implementation လို့ခေါ်တဲ့အကြံဉာဏ်များကိုအကောင့်အထည်ပေါ်တဲ့နေရာမှာတော့တွတ်တွတ်လက်လက်ထပ်ထပ်ညံ့ညံ့ကလေးလုပ်ခိုင်းဖို့ပေါ့ဗျာ။ကျွန်တော်တို့တုံးတဲ့အတုံးလေးရှိပါလေ low hanging fruit ဆိုတာ။ဟိုကျွန်တော်တို့ညံ့ညံ့ဆန်းဆန်းလုံနိုင်တော့လောလောကူကူလုံနိုင်တော့အလုတ်ကလေးတွေကိုလုတ်ပြလိုက်ပြီဆိုရင်ပြည်သူရဲ့ယုံကြည်မှုကရလာပြီ။အဲ့ဒါဆိုရင်ပြည်သူရဲ့ပူပေါင်းမှုရသွားပြီဆိုရင်ကျွန်တော်ပြည်ထောင်များကိုဖြည့်ဆင်းမှုအတွက်အများကြီးလွယ်ကူသွားမယ်လို့ကျွန်တော်ဒီလိုပဲယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးလွင်ညီညာရေးမှာဖွဲ့ရဒါရိုက်တာဦးအောင်မျိုးမင်းရှင်းနေဦးတင်တန်းဦးနဲ့စာရင်းအီးမေးလ်တွေနဲ့ဖိုးဖိုးရဲ့ပုဂ္ဂိုလ်အားလုံးနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ။